ဥရောပယူရိုငွေကြေးသုံးနိုင်ငံတွေကအရေးပေါ်ဗန်ဒါရေးအကူအညီပေးရေးအစီအစဉ်တွေရဲ့အကြီးအကဲဖြစ်သူဒီကနေ့ပဲတရုတ်နိုင်ငံကိုရောက်လာပါတယ်။ခီးစဉ်တွင်တရုတ်နိုင်ငံကလုံရင်းနဲ့စုဆောင်းထားတဲ့နိုင်ငံခြားအရေးငွေကြေးတွေကိုဥရောပရဲ့အကူအညီပေးရေးအစီအစဉ်တွေမှာယင်းနှိမ့်မြုံနှံသွားဖို့ဖြစ်နိုင်ရည်ရှိတဲ့အလားအလာတွေကိုဆွေးနွေးကြမှာပါ။ဥရောပကဂရိအီတလီနဲ့စပိန်နိုင်ငံတို့လိုအကျွေးပြဿနာတွေရင်ဆိုင်နေရတဲ့တိုင်းပြည်တွေအတွက်အကူအညီပေးဖို့နဲ့ကမ္ဘာစီးပွားရေးနောက်တစ်ကြိမ်ကြာဆင်းမှုတွေမကြုံရလျောက်ဟန်တားဖို့အစီအစဉ်တွေဒေါ်လာ 1.4 ထရီလီယံအထိတိုးမြင့်သုံးစွဲသွားဖို့သဘောတူခဲ့ပြီးနောက်တစ်ရက်မှာပဲဥရောပသမဂ္ဂ EU က Klaus Reckling တရုတ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။ခီးစဉ်အတွင်းမှာတော့ EU ကိုယ်စားလှယ်ဟာတရုတ်ဗန်ဒါရေးဝန်ကြီးဌာနနဲ့ဗဟိုဗန်တွေကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။တရုတ်နိုင်ငံဟာသူ့ရဲ့ဒေါ်လာ 3.2 ထရီလီယံပြပအရန်ငွေကြေးတွေကိုစွဲဆောင်မှုရှိပြီးခိုင်မာစိတ်ချရတဲ့နေရာတွေမှာယင်းနှိမ့်မြုံနှံမှုစိတ်ဝင်စားနေတယ်လို့လည်း EU ကိုယ်စားလှယ်ကပြောပါတယ်။ဒါပေမဲ့လည်းလက်တလုံးမှာတော့သဘောတူညီချက်တစုံတရာရယူတာမျိုးလုပ်မှာမဟုတ်သေးဘူးလို့လည်းဆိုခဲ့တာပါတရုတ်ဗန်ဒါရေးဝန်ကြီးဇူကွန်ယောင်းကလည်းအလားတူသဘောထားမျိုးပြောဆိုခဲ့တယ်လို့တရုတ်မူဝါဒရေးရာချမှတ်သူတွေအနေနဲ့ဥရောပကဗန်ဒါရေးတည်ငြိမ်မှုအခြေအနေတွေကိုအရင်စောင့်ကြည့်ပြီးမှယင်းနှိမ့်မြုံနှံမှုတွေလှုပ်တင်မလှုပ်တင်စဉ်းစားမယ်လို့ပြောဆိုခဲ့တာလည်းဖြစ်ပါတယ်